ကရင်ပြည်နယ်ညရီခရိုင်ထဲမှာရှိတဲ့ရွှေကုတ်ကိုအရက်မှာလူပုံကူးကန်ရပြီးဒုစရိုက်ခိုင်းနေရဲ့အတမခိုင်းစေခံနေရတဲ့အင်ဒိုနီးရှားနိုင်ငံသား50နီးပါးကိုအင်ဒိုနီးရှားတန်ယုံနဲ့အတူလက်တွဲကယ်တင်နိုင်ခဲ့ပြီးနေရက်ပြန်ပို့တာတွေဆက်တိုက်လှုပ်ဆောင်နေတယ်ဆိုပြီးထိုင်းရဲချုပ်ဆူရချိတ်ဟပ်ခန်ကပြောပါတယ်ပြန်လွတ်လာသူတွေတဲက25ဦးကိုမေလ25ရက်နေ့မှာနေရက်ပို့ခဲ့ပြီးနောက်ထပ်9ဦးကိုတော့ဇွန်လ26ရက်နေ့ကပြန်ပို့ခဲ့တဲ့အကြောင်းထိုင်းရဲချုပ်ဆူရချိတ်ဟပ်ဖန်ကမနေ့ကအခုလိုပြောသွားပါတယ်အခုလိုမျိုးအင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံနယ်စပ်မှာပိတ်လောင်ပြီးအတင်းအကျပ်အလုပ်ခိုင်းစေခံနေရတဲ့အဖြစ်ကိုထိုင်းနိုင်ငံဆိုင်ရာအင်ဒိုတန်ယုံကသတင်းပေးလာတဲ့အတွက်ထိုင်းနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေပူးပေါင်းပြီးအင်ဒိုနီးရှားနိုင်ငံသားတွေကိုကယ်တင်နိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်ဇွန်လ26ရက်နေ့ကထိုင်းနိုင်ငံရဲချုပ်နဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ဝင်တွေထိုင်းနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကတန်အရာရှိတွေဟာမြောက်ရီမြို့မှာလူကုန်ကူးခံနေရတဲ့အင်ဒိုနီးရှားနိုင်ငံသား9ဦးကိုထိုင်းနိုင်ငံမဲဆောက်မြို့ကနေတဆင့်ဗန်ကောက်မြို့ဒွန်မောင်းလေစိတ်ကိုပို့ခဲ့ပြီးအဲ့ဒီကနေနေရရင်အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ခဲ့တာပါနောက်ထပ်ကြံနေသေးတဲ့73ဦးအတွက်လည်းနှစ်နိုင်ငံအရာရှိတွေပူးပေါင်းပြီးနေရပြန်ပို့ဖို့ဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်အရှိတောင်အာရှမှာလူပုံကူးမှုတိုးလာနေတဲ့အခြေအနေတွေအောက်မှာပဲမြန်မာနိုင်ငံမှာစိုက်ဘာလိမ်လည်မှုနဲ့လူပုံကူးခံနေရတဲ့အင်ဒိုနီးရှားနိုင်ငံသား20လွတ်မြောက်လာကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြီးခဲ့တဲ့မေလတုန်းကပြောကြားခဲ့ပါတယ်သူတို့တွေဟာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကိုနယ်မြေမှာရှိတဲ့ဒုစရိုက်နဲ့လောင်းကစားလုပ်တဲ့နေရာတွေမှာရောင်းစားခံရပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုတွေကနေတဆင့်အင်ဒိုနီးရှားအစိုးရကိုအကူအညီတောင်းခံခဲ့တာပါရှစ်လကြာတဲ့အထိဒုစရိုက်ခိုင်းနေတဲ့လက်ထဲမှာနေထိုင်ခဲ့ရပြီးတဲ့နောက်သူတို့ဟာမေလ6ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်ဒီနောက်ကျန်နေတဲ့သူတွေလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကထိုင်းအစိုးရတာဝန်ရှိသူတွေနဲ့အတူစူးစမ်းခဲ့ပြီးအခုလိုမျိုးထိုင်းနိုင်ငံကနေတဆင့်အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ပေးနေတာဖြစ်ပါတယ်ရွှေကုတ်ကမှာအင်ဒိုနီးရှားနိုင်ငံသားတွေလိုအလားတူလူပုံကူးခံရတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံပေါင်း30လောက်ကနိုင်ငံခြားသားတွေအများအပြားရှိနေပါတယ်။ရောင်းစားခံရသူတွေဟာတဦးကိုဘတ်ငွေ3000ကနေဘတ်ငွေ3000လောက်ထိပေးပြီးရွေးထုတ်မှသာပြန်လွှတ်ပေးကြပါတယ်။ပြန်လည်လွတ်မြောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာအလုပ်ရဖို့အတွက်ကြိုးစားရင်းကုမ္ပဏီတစ်ခုပြီးတစ်ခုလက်လွဲရောင်းစားတာကိုခံရပြီးတခြားသူတွေကိုပြန်ပြီးနေလေတဲ့အလုပ်တွေကိုပါလုပ်ခဲ့ရပါတယ်။ခိုင်းစေတဲ့ရာဇဝတ်ခိုင်းကသူတို့လိုချင်တဲ့လိမ်လည်ငွေတွေကိုမရဘူးဆိုရင်သူတို့ကိုကျင်ဆက်နဲ့တို့တာလက်ထိတ်ခတ်ပြီးရိုက်နှက်တာအစာရေစာမပေးဘဲအခန်းပိတ်လောင်ထားတာတွေနဲ့နှိပ်စက်မှုမျိုးစုံကိုလုပ်တာခံရတယ်လို့လည်းပြောပြကြပါတယ်။အခုလိုမျိုးအွန်လိုင်းငွေလိမ်ခိုင်းတွေမှာခိုင်းစေခံနိုင်ရတဲ့အင်ဒိုနီးရှားနိုင်ငံသားတဦးအစိုးရထံအကူအညီတောင်းထားတဲ့ရုပ်သံဖိုင်ဟာပြီးခဲ့တဲ့လကလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရကနေအင်ဒိုနီးရှားပြည်သူတွေကအဲ့ဒီလူတွေကိုကယ်တင်ပေးဖို့အစိုးရကိုဖိအားပေးတောင်းဆိုခဲ့ကြပါတယ်။ဒီလိုဖိအားပေးခံရပြီးတဲ့နောက်သမရဂျိုကိုဝီဒိုဒိုကိုရိုင်ထမ်းမြမနေဆက်ဒေတာကလူမောင်ခိုကူးမှုတွေကိုအာတွန်ခွန်ဆိုင်စုံစမ်းရင်းနဲ့ကယ်တင်နိုင်နိုင်လာလို့လဲအင်ဒိုရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲအရာစီစန်ဒီနေဗျူဟိုကလည်းမေလအတွင်းကပြောဆိုခဲ့ပါတယ်လူမောင်ခိုကူးမှုတွေနဲ့ဒုစရိုက်ခိုင်းနေရှိနေတဲ့ရွှေကုတ်ကိုဒေသဟာလက်ရှိကရင်နယ်ခြားစောင့်တပ်တွေထိန်းချုပ်ထားတဲ့နေရာဖြစ်ပါတယ်ရှင်